နေမရောလက္ခဏာစခန်းဆိုတာကလူကျင်တို့ပြောတဲ့အပြောကိုနိုင်ယူရတာမဟုတ်ပါဘူးလူကျင်တို့ရပြောတဲ့အပြောကိုခန္ဓာမှာရှိတဲ့သဘောနာတ္တမှာမိမိတို့တည်းခန္ဓာပေါ်ပြတဲ့တရားတွေပြန်ပြီးတော့ရှုတတ်အဲ့တော့ဦးဇင်းတို့မိမိတို့တရားထိုင်နေတဲ့အချိန်မှာထိုင်နိုင်ထိုင်နိုင်အလဲကြနဲ့တလဲခြင်းပြောပြီးဟောပြီးနေတာပဲဦးဇင်းတို့ဦးဇင်းပြောလိုက်ဆရာကြီးဒေါက်ခင်မိတ်ပြောလိုက်ဒေါ်ရီကပြောလိုက်ဒါပြောပြီးနေတာပဲပြောပြီမဲ့လို့မိမိတို့ဒီဦးဇင်းတို့ပြောတဲ့အပြောအပေါ်မှာနှာနေတဲ့၍ဦးဇင်းတို့အပြောအပေါ်မှာလိုက်နေတဲ့၍ရတော့ဘယ်တော့မှတရားမရနိုင်ပါဘူးဦးဇင်းတို့ပြောတာဒီမိမိတို့ကိုပညာအနေနဲ့တည်ပြီးတော့ပြောပြရအဲ့တော့ပညာအနေနဲ့တည်ပြီးပြောပြရတာကိုမိမိတို့ကပညာပြောကိုခန္ဓာရဲ့သဘောဆက်အောင်နာတတ်မှာတရားတွေရရအဲ့ဒါတွေဦးဇင်းတို့ပမာသွားပြီးတော့သိလဲဆိုတော့ဒါမိမိတို့လည်းနာဘူးပါလေဆရာတော်ကြီးဟောတဲ့အထဲမှာလည်းပါတယ်ဆရာတော်ကြီးဟောတဲ့ဥစ္စာကိုဦးဇင်းပြန်ဟောတဲ့အထဲမှာလည်းပါတယ်ဦးဇင်းတို့ဆရာတော်ကြီးဟောလိုက်တဲ့အဲ့ဒီအဟောကိုသဘောပေါက်ပြီးတော့တရားတွေရှုတတ်တာတွေလည်းပါတယ်အဲ့တော့ဆရာတော်ကြီးဦးဇင်းတို့တရားအထုတ်တော့ဘာဟောပြီလဲဆိုတော့တုဒကီဖုံးခြင်းအကြောင်းဟောပြီအဲ့တော့တောရတော်မှာတုဒကီဖုံးခြင်းတစ်ပါးစီတောရမှာသူ့ဘသူတစ်ပါးလဲတရားတွေကြည်ကြံအထုတ်အဲ့ဒီတုဒကီဖုံးခြင်းနေတဲ့နေရာနဲ့မလမ်းမကမ်းမှာတက်ကလေးမွေးပြီးတော့နေတဲ့တဲတဲလေးရှိအဲ့လိုတက်ကလေးဟုတ်တဲတဲမှာနေတဲ့တက်ကလေးဟုတ်ပိုင်ရှင်ကနေတော့အခါကျတော့သူ့ရဲ့တက်ကလေးဟုတ်တကောင်ပြောင်းသွားပြောင်းသွားတဲ့အခါကျတော့လှိုက်ပြီးတော့ရှာရှာတဲ့အခါကျတော့တတော်ဝင်တတော်ထွက်လှိုက်ရှာပဲမဲ့လို့သူ့ရဲ့တက်ကလေးဟုတ်မတွေ့ဘူးအဲ့မတွေ့တော့ရက်တရားလဲကြာရက်တရားကြာလာတဲ့အခါကျတော့သူရှောက်ပြီးတော့ရှာရဲရှာရင်းနဲ့တုတ္တိဘုံကြီးတရားကျဲ့နေတဲ့တော်ရရောက်ရောက်လာတဲ့အခါကျတော့နေရာလဲဘူးရှောက်ရှာတာလဲရက်တရားကြာလာတော့ပြန်ပန်းလာပြန်ပန်းတဲ့အခါကျတော့ရေစာတော့အဲ့တော်ရရောက်တဲ့အခါကျတော့တဲတဲတဲတွေ့တော့ရေတောင်းတောင်းမဲဆိုပြီးတော့တဲတဲကိုဝင်လာတဲတဲဝင်လာတဲ့အခါကျတော့တူတကီဖုံးရင်တွေ့တဲ့အခါကျတော့တပည့်တော်ကိုရေစာလို့ရေတစ်ခွက်လောက်တိုက်ပါဆိုတော့တူတကီဖုံးရဲ့ရေတိုက်လိုက်ရေတိုက်တဲ့အခါကျတော့ရေလက်တောက်လဲတောက်ပြီးပါတော့တက်ကလေးပျောက်တဲ့ပိုင်ရှိရဲ့တူတကီဖုံးကြီးကိုမေးတယ်အရှင်ဘုရားတပည့်တော်တက်ကလေးတကောင်ပျောက်သွားတယ်ပျောက်သွားတာကြာပြီအပြတ်ဝရကြာတဲ့အခါကျတော့တပည့်တော်လျှောက်ချတာလဲရက်တရားတော်တော်ကြာပြီအခုထက်ဒီမှာတွေ့သေးဘူးအရှင်ဘုရားများတပည့်တော်ရဲ့တက်ကလေးအုပ်ကိုတွေ့မိလားလို့မေးတဲ့အခါကျတော့သူတပည့်ဘုန်းကြီးရဲ့တက်ကလေးအုပ်ပြောက်တဲ့ပိုင်ရှင်ကိုပြောတယ်တခါရဲ့တက်ကလေးအုပ်ဟာအမကြီးမဟုတ်လားပြောတဲ့အခါကျတော့ဒီတက်ကလေးအုပ်ပြောက်တဲ့ပိုင်ရှင်ကဟုတ်တယ်တပည့်တော်ရဲ့တက်ကလေးဟာအမှားကြီးအဲ့ဒီအမှားကြီးอ่ะအဲ့ဒီတခါရဲ့တက်ကလေးဟာအမှားခလေးကမွေးတော့မယ်ဈေးနဲ့ခလေးမွေးဖို့တိတ်မလိုတော့ဘူးအဲ့တော့တက်ကလေးဟူပိုင်ရှင်ကရင်ဟုတ်တယ်ဒါကြောင့်မို့တပည့်တော်လိုက်ပြီးတော့မတွေ့တွေ့အောင်လိုက်ရှာနေရတယ်မကြခင်တက်ကလေးဟူလေးပေါက်တော့မှဖြစ်တဲ့အတွက်တပည့်တော်လိုက်ရှာနေရအဲ့ဒါလိုသူတွေကဖုံးကြီးရပြောပြောပြီးတဲ့အခါကျတော့နောက်ထပ်ထားပြီးတော့ပြောတယ်သူတွေကဖုံးကြီးကဒကာကြီးရဲ့တက်ကလေးအုပ်ကဒီညာဘက်လက်တစ်ဖက်ကကျိုးနေတယ်ဟုတ်တယ်တပည့်တော်စိတ်ဆိုးဆိုးနဲ့ စိတ်ဆိုးဆိုးနဲ့ဒီဘိနားရှိတဲ့ထုံးနဲ့ကောက်ပြစ်လိုက်တယ်လက်တစ်ဖက်ကကျိုးနေညာဘက်လက်မှာကျိုးနေဒါလည်းမှန်တာပဲအနောက်တကကြီးရဲ့တစ်ကလည်းအုပ်ရဲ့ဒီဘယ်ဘက်မျက်စိရလဲမတွေ့ရဘူးမျက်စိတစ်ဖက်ကလည်းကန်းနေတယ်ဟုတ်တယ်အဲ့ဒါလည်းတပြီးတော့ဒေါသထွက်ထွက်နဲ့ဒီလေးကွာနဲ့ပြင့်မိလို့မျက်စိတစ်ဖက်ထွက်ပြီးတော့ကန်းသွားရတယ်တပြီးတော့ရဲ့တစ်ကလည်းအမှားကြီးပါအဲ့တော့သူတကယ်ဘုန်းကြီးကထားပြီးတော့ပြောတယ်။အဲတခါကြီးရဲ့တိတ်ကလေးအုပ်ရဲ့ဒီအမကြီးမှာရှေ့သွားတယ်ဟာမရှိတော့ဘူး။ပြောတဲ့အခါကျတော့တိတ်ကလေးအုပ်ပိုင်ရှင်ကဟုတ်တယ်။ဒီတိတ်ကလေးအုပ်အမကြီးကအသက်ကလည်းကြီးတော့သွားတယ်ကကျိုးနေတဲ့အတွက်ရှေ့သွားတယ်ကျိုးနေတဲ့အတွက်ရှေ့သွားတယ်ဟာမရှိဘူး။မရှိတော့ဘူး။အဲ့လိုပြောပြီးတဲ့အခါကျတော့တိတ်ကလေးအုပ်ပိုင်ရှင်ကသူတကယ်ဘုန်းကြီးကိုပြောတယ်အဲ့ဒါဆိုအရှင်ဘုရားတပည့်တော်ရဲ့တိတ်ကလေးအုပ်ကြီးကိုတိတ်ကလေးအုပ်ကိုဘဏ္ဍာမှာတွေ့မိတယ်လေမေးတဲ့အခါကျတော့သူတပည့်ဖုန်းကြီးကပြောတယ်တခါကြီးရဲ့တိတ်ကလေးအုပ်ကိုဟိုကြုံမတွေ့ဘူးတဲ့ပြောတာလည်းအကုန်မှန်နေတယ်ဟိုတိတ်ကလေးအုပ်ဘဏ္ဍာမှာတွေ့တယ်လေလို့မေးလည်းမရောမတွေ့ဘူးဆိုတော့တိတ်ကလေးအုပ်ပိုင်ရှင်ကမယုံဘူးဘလို့ပြောပြောမယုံဘူးအဲသူတပည့်ဖုန်းကြီးကလည်းသူကမမြင်ဘူးအဲ့ဒါအငဲခုံဖြစ်ကြရောအငဲခုံဖြစ်ကြတဲ့အခါကျတော့ဘယ်ရောက်လဲဆိုတော့ဒီဖြည့်ရှင်းတဲ့တကြီးအိမ်ရောက်သွားတကြီးကိဆိုတော့တကြီးအိမ်ရောက်သွားအဲ့တကြီးအိမ်ရောက်သွားတဲ့အခါကျတော့ဒီတိတ်ကလေးဥပန်ရှင်ကပြောတာပေါ့သူဒီဖုန်းကြီးကဒီလိုဒီလိုပြောတယ်ကျွန်တော်မေးတဲ့အခါကျတော့သူဒီဖုန်းကြီးကသူတိတ်ကလေးဥကိုမတွေ့ဘူးပြောတယ်မတွေ့ရတဲ့သူဘလုံးမမသိနိုင်ဘူးသူတည်တည်ချာချာတွေးလို့တာတိတိကျကျပြောလို့ရတယ်အဲ့လိုပြောလို့ရတာဖြစ်တဲ့အတွက်သူတွေးဖို့တွေးရမယ်အခုတပည့်တော်ကမေးတဲ့အခါကျတော့ဒီတက်ကလေးအုပ်ကိုဘဏ္ဍာမှာတွေးလဲဆိုတော့မတွေးဘူးပြောတယ်ဒါကျွန်တော်ရဲ့တက်ကလေးအုပ်ကိုမပေးခြင်းလို့ပြန်မပေးခြင်းလို့သူဒီလိုစကားမျိုးပြောတာပါဆိုတော့တကြီးရတယ်ဒီတူတကြီးဖုန်းကြီးကိုမေးတာပေါ့တိတ်ကလေးအုပ်ဒီလိုဒီလိုပြောတယ်ဆိုတာဟုတ်လားဟုတ်တယ်ဒါပေမဲ့တိတ်ကလေးအုပ်ဟောမတွေ့ဘူးဆိုတာရောဟုတ်တယ်သူတို့ဖုန်းကြီးကလည်းအမှန်တိုင်းပြောတာပဲဒါပေမဲ့မတွေ့ပဲနဲ့အဲ့ဒါလိုအတိအကျဘာဖြစ်လို့ပြောနိုင်ရလဲဒီတကြီးကမေးတဲ့အခါကျတော့ဒီသူတို့ဖုန်းကြီးကပြန်ပြီးတော့ဖြေပြအဲ့ဒါဆိုလို့ရှိရင်ယုံနိုင်လောက်ပြန်ပြီးတော့ဖြည့်ပြပေးပါဆိုတော့ဒီတူတပီဖုန်းကြီးကပြန်ပြီးတော့ဖြည့်ပေးရဘယ်လိုဖြည့်ပေးလဲဆိုတော့တကြီးကလည်းမေးတာဟုတ်ဒီတိတ်ကလည်းအုပ်ရဲ့အမဆိုတာအရှင်ဘုရားဘယ်လိုလုပ်သေးလဲတိတ်ကလည်းအကောင်လည်းမတွေ့ရဘူးတိတ်ကလည်းအမဆိုတာဘယ်လိုလုပ်သေးတယ်လဲမေးတဲ့အခါကျတော့တူတပီဖုန်းကြီးကပြောတယ်တိတ်ကလည်းအုပ်အမမဲအထီးမသိအောင်ဘယ်လိုသိရတယ်လဲဆိုတော့အထီးဆိုလို့ရှိရင်ကျင်ချင်းနဲ့ကျင်ငယ်ကကွဲနေရမယ်ကျင်ကြီးကတတ်တတ်ကျင်ငယ်ကတတ်တတ်အခုကြတော့မဟုတ်ကျင်ချင်းနဲ့ကျင်ငယ်ကရောနေတယ်ရောနေတဲ့အတွက်ဒီအမလို့ပြောတာဖြစ်တယ်အဲ့ဒါကြအဲ့ဒီလိုပြန်ဖြေလိုက်တဲ့အခါကျတော့ဒီတကြီးကလည်းဘာမှပြောလို့မရအဲ့ဒါဆိုရင်တော့ထားလိုက်တော့အရှင်ဘုရားကဲဒါကတော့ထားလိုက်တော့အဲ့ဒီတိတ်ကလေးဦးမှာမမြင်ရပဲနဲ့ဈေးရှိတယ်ဆိုတာအရှင်ဘုရားဘာလို့သိလို့ပြောတာလဲအဲ့လိုမေးတဲ့အခါကျတော့ဒါလည်းလွယ်ပါတယ်တိတ်ကလေးဦးဈေးရှိတဲ့အကြောင်းကတိတ်ကလေးဦးတို့မှာအခြေနှစ်ဖက်လက်နှစ်ဖက်ရှိတယ်ရှိတဲ့အခါကျတော့သူကကိုယ်လွယ်တာကတော့လေးနေတဲ့အတွက်ခြေထောက်နှစ်ဖက်ဒီတဲတဲ့ကျုံဝင်နေတယ်။ဒါကြောင့်မို့ကျုပ်တက်ကလေးအောင်မှာဈေးရှိနေတယ်လို့ပြောတာဖြစ်တယ်။ဒါနော်အကောင်လဲတွေ့ရတာမဟုတ်ဘူးယောဂီတွေ။ဦးစင်းပြောတာဒီဘာလို့ဆိုလိုတာလဲ။မိမိတို့ခန္ဓာနဲ့ဟပ်ပြီးနာပါ။ဦးစင်းပြောတဲ့အပေါ်မှာနာလို့ရတော့ဦးစင်းပြောတဲ့ဒီတာထကပဲမိမိတို့နာလို့ရခန္ဓာထဲမှာမရနိုင်ပါဘူး။ဦးစင်းကခန္ဓာထဲမှာမိမိတို့ကြံပြီးတော့သိစေခြင်းလို့ဟောပေးတာ ဥစဉ်တို့လည်းအတ္တလို့ဆရာတော်ဟောလို့သဘောပေါက်ပြီးတော့ဒီတရားတွေကိုပြန်ရှုတတ်လာတယ်အဲ့တော့ဥစဉ်သဘောပေါက်ပြီးတော့ရှုတတ်တယ်လို့မိမိတို့လည်းခန္ဓာမှာပြန်ရှုတတ်အောင်လို့ဥစဉ်ဟောပေးတယ်ဒါတိုင်းဟောလို့ရှိရင်ဥစဉ်တို့မှနားမလည်ဘူးဥပမာလေးတွေစောင့်ပြီးဟောပေးမှနားလည်လွယ်တဲ့အတွက်အရှိအနေတော့ဥပမာလေးတွေပြောပေးတယ်အဲ့ဒါလို့ဒုတိယဘုန်းကြီးကပြောတဲ့အခါကျတော့ဒီတကြီးကလည်းသူဘလို့မှဒီသူတပီဘုန်းကြီးကိုအပြည့်ယူလို့မရအဲ့ဒါဆိုလို့ရှိရင်အရှင်ဘုရားဒီလက်တစ်ဖက်မမြင်ပဲနဲ့ညာဘက်လက်တစ်ဖက်ကျိုးနေတယ်ဆိုတာဘလို့လှုပ်ပြီးတော့သိတယ်လေမိတဲ့အခါကျတော့အဲသူတပီဘုန်းကြီးကအဲတက်ကလေးဥဒ္ဓမှာရှင်းနှစ်ဖက်လက်နှစ်ဖက်ရှိရှိတဲ့အခါကျတော့ကြံတဲ့ခွာသုံးချောင်းဟာလေထဲမှာအရာထင်ခဲ့ညာဘက်လက်ကကျိုးနေတဲ့အတွက်တရွတ်တရပြီးတော့သွားတဲ့အတွက်ဒီအောက်စာကိုကြည့်ခြင်းအဖြစ်ညာဘက်လက်တစ်ဖက်ကျိုးနေတယ်လို့ပြောတာဖြစ်တယ်ဆိုတော့ဒါလည်းဟုတ်နေတာပဲတကြီးကဘလို့မှအပြည့်ယူလို့မရအဲ့ဒါဆိုလို့ရှိရင်အရှင်ဘုရားဒီဘယ်ဘက်မျက်စိကန်းနေရဆိုတာရောဘလို့လှုပ်ပြီးတော့မမြင်မတွေ့ရဘဲနဲ့ဘလို့လှုပ်သိတယ်လဲမေးတဲ့အခါကျတော့သူတည်းကြီးဘုန်းကြီးကပြန်ပြီးတော့ပြောတယ်အဲဘာဖြစ်လို့ဘယ်လိုလုပ်ကြည့်ရလဲဆိုတော့ဒီသူကဘယ်ဘက်မျက်စိကကန်းနေတယ်ဒါပေမဲ့မျက်တရားလည်းဘယ်ဘက်အချမ်းမှာမျက်တရားနှုတ်စိမ့်ဆိုပြီးတော့နှုတ်ညာဘက်ဘေးမှာကျတော့မျက်တရားအချောက်တွေအကျန်းနေအဲ့ဒီမျက်အချောက်တွေအကျန်းတွေပဲဆွဲဆားသွားတယ်တကယ်လို့သူမျက်စိနှလုံးသလုံးမြင်ဒီအကျန်းကိုပဲစားမလဲအချောက်တွေမစားပါဘူးဒီစိမ့်စိမ့်ဆိုဆိုမျက်အနှုလေးတွေပဲဆွဲစားသွားမှာပေါ့အခုကြတော့စိမ့်စိမ့်ဆိုဆိုမျက်အနှုလေးတွေမစားဘဲနဲ့ဟိုအကျန်းတွေအချောက်တွေပဲသူဆွပြီးတော့ဆွဲစားသွားတယ်ဒါကြောင့်မို့ဒီမျက်စိတစ်ဖက်ကန်းနေတယ်လို့ပြောရခြင်းဖြစ်တယ်အဲ့ဒါလို့ပြောတဲ့အခါကျတော့ဒီတူတူပြီဘုန်းကြီးပြောတာလဲအကောင်မတွေ့ရဘဲနဲ့ပြောတာနဲ့မှန်နေတယ်မှန်နေတော့ဘလုံးကလောက်လို့မရဘူး။ကဲအဲ့ဒါဆိုရင်တော့ထားလိုက်တော့အရှင်ဘုရား။ကဲနောက်ဆုံးဒီမှမြင်ရပဲနဲ့ဒီတိတ်ကလေးအုပ်မှာရှိသွားတယ်မရှိဘူးဆိုတာအရှင်ဘုရားဘယ်လိုလုပ်သိလဲ။မိတဲ့အခါကျတော့သူတကယ်ဖုံးရပြောတယ်။ဒီတိတ်ကလေးတို့ညီသည်တကယ်လို့ရှိသွားရင်ရှိခဲ့တော့ရှိရင်မျက်တည်းကတခါတည်းသူစားလိုက်တာနဲ့အကုန်လုံးကပြတ်ပြီးတော့ပါသွားရအခုကြတော့ဘေးနှစ်ဖက်ကမျက်တွေသာပြတ်ပါသွားပြီးတော့အလဲအမျက်တွေကသူ့ပါသူဒီအတိုင်းကြံခဲ့ဒါကြောင့်မို့ရှိသွားတယ်မရှိဘူးလို့တုတ်ပြောရခြင်းဖြစ်တယ်လို့ပြောလဲပြောဒီတူတူဘုန်းကြီးကိုဘာမှအပြစ်ယူလို့မရတော့ဘဲနဲ့ပြန်ပြီးတော့ပြန်ခိုင်းလိုက်ရသူ့တော်တယ်ပြန်လွတ်လိုက်ရတယ်ပေါ့အဲ့ဒါဘာလို့ဆိုလို့ရလဲဆိုတော့တူတူဘုန်းကြီးကသူတက်ကလေးရဲ့အကောင်ကိုတွေ့ရတာမဟုတ်ဘူး။ဒါပေမဲ့သူ့တော်တဲ့မဟုတ်ဘူး။ခြေရာကြံခဲ့။အဲ့ခြေရာကိုကြည့်ပြီးတော့အကောင်ကိုပြောပေးတယ်။အဲ့တော့ခြေရာကိုကြည့်ပြီးတော့အကောင်ပြောတာဖြစ်တဲ့အတွက်အကောင်မမြင်တော့လဲခြေရာကိုကြည့်လိုက်တာနဲ့တက်ကလေးကိုအထီမှအမှမှန်သိတယ်။အဲဈေးရှိတာလည်းသိတယ်။ဒီလက်တွေကျိုးနေတာမျက်စိကန်းနေတာရှိသွားတယ်ကျိုးနေတာကိုအကောင်မတွေ့ရဘဲနဲ့တတ်အပ်သည်အခုယောဂီတွေလည်းတရားအထုတ်တဲ့အခါကျတော့ဥစဉ်တို့တရားပြောတဲ့အပြောအပေါ်မှာအလိုက်ပြီးတော့ယောဂီတွေနာနေလို့ရတော့ဒီတက်ကလေးအုပ်ရဲ့ခြေရာကိုကြည့်ပြီးတော့အကောင်မတွေ့ရတယ်လို့မိမိတို့ဖြစ်ပါလိမ့်မယ်ဥစဉ်တို့တရားပြောတဲ့အခါဆိုဘာနဲ့တူလဲဆိုတော့အပြောသည်ခြေရာနဲ့တူတယ်တက်ကလေးအိုးရဲ့ခြေရာနဲ့တူတယ်အဲတက်ကလေးအိုးရဲ့ခြေရာကိုကြည့်ပြီးတော့အကောင်ကိုမြင်အောင်ကြည့်ရတယ်ဆိုတာကဥစဉ်တို့ဟောတဲ့ပြောတဲ့အပြောအပေါ်မှာမိမိတို့ကခန္ဓာသဘောကိုပေါက်အောင်လာပြီးတော့အထုတ်ရအဲအပြောအပေါ်မှာလိုက်နေလို့ကမိမိတို့တရားစခန်းတွေဝင်နေနတ်စခန်း၃စခန်း၅စခန်းဝင်မလိုက်ကြဘလောက်ပဲစခန်းတွေဝင်ဝင်အပြောအပေါ်မှာနှာနေတဲ့ကြွရတော့ခန္ဓာကသဘောမဆိုင်တဲ့ကြွရ ဘလို့မှတရားတွေပြန်မသိနိုင်လေးပါဘူးသိတဲ့တရားတွေခန္ဓာသိတဲ့တရားမဟုတ်ဘဲနဲ့ဆရာတော်တွေပြောလို့ကြားဘူးတဲ့သင်ညာနဲ့သိတဲ့တရားတွေသင်ညာနဲ့မှတ်ထားခဲ့လို့ရတဲ့တရားတွေသာဖြစ်တယ်ခန္ဓာမှာတကယ်သိတဲ့တရားမဟုတ်ပါဘူးခန္ဓာမှာသိတဲ့တရားဆိုတာကဒီခန္ဓာမှာပေါ်ပြတဲ့သဘောကိုရှုတာမှဦးဇင်းတို့ပြောတာသဘောမဟုတ်ပါဘူးအပြောတွေလျှောက်ပြောနေတာပြညတ်တင်ပြီးတော့ရုပ်တည်နိုင်နေဓာတ်တည်ပရမတ်တည်ဖြစ်ပြတည်ဆိုတာကသိညာတည်အပြောနဲ့လျှောက်ပြောတာမိမိတို့ကခန္ဓာမှာသဘောဆိုင်အောင်ရှုရအဲဦးဇင်းတို့ကရုပ်ဆိုလို့ရှိရင်အဲမိမိတို့ကဒီထိုင်ထားတဲ့ခြေထောက်နှာခေါင်းကိုယ်နှာခေါင်းဆိုတာယူရုပ်လို့ယူတယ်အဲ့ဒီအလွဲကြီးလွဲနေမိမိတို့ဘယ်တော့မှဒီတရားနဲ့အဝေးကြီးဝေးဝါးရင်ဦးဇင်းတို့လည်းဝေးခဲ့တာဟုတ်အတ္တလုံနာခဲ့လို့နောက်တော့ရုပ်ဆိုလို့ရှိရင်ဦးဇင်းတို့ကကိုယ်ခန္ဓာမှာဖောက်ပြဖော်ပြတဲ့သဘောကိုရှုရစိတ်ဆိုလို့ရှိရင်ခန္ဓာမှာပေါ်ပြတဲ့ခံစားတဲ့သဘောလေးတွေရှုရဟိုကြည့်ကြည့်ကြည့်လျှောက်ကြည့်တဲ့သဘောလေးတွေမြင်အောင်ရှုရဟိုရှားကြည့်ရှားလျှောက်ရှားတဲ့သဘောလေးတွေမြင်အောင်ကြည့်ရဟိုတိတိတိလိုက်ကြည့်တဲ့သဘောလေးတွေမြင်အောင်ရှုရအတ္တတွေမြင်မှဦးဇင်းတို့ကစိတ်လို့ပြောရင်အပြောစိတ်ကိုလိုက်ရှုလို့ရတော့မိမိတို့ကြိုက်တယ်လို့ရှုပါလွတ်ကြောင်းမရပါဘူးသဘောစိတ်ကိုမြင်မှလွတ်ကြောင်းရဥစဉ်တို့အတ္တတူတူကြီးဖုန်းကြီးရဲ့ဥပမာတာရကလေးကိုဆရာတော်ရပလင်ဘွားဟောတယ်ဟောလို့လည်းပြီးလည်းပြီးပါရောခုခန္ဓာမှာဒီပေါ်ပြတဲ့တရားတွေကိုလေဒါတိုက်ရိုက်မြင်သွားတယ်ဥစဉ်တို့ဟောကဆရာတော်ဟောလို့လည်းဆုံးလဲဆုံးရောခုခန္ဓာမှာဩတရားဆိုတယ်ဒီလိုနာပါလားဒီလိုရှုပါလားဆိုတယ်ခန္ဓာမှာလေဒါတိုက်ဥစဉ်တို့ပြန်ရှုတတ်သွားတယ်အဲ့တော့နားကတော့ကြားနေရတယ်။ဥစဉ်ဟောတယ်။နားထောင်ရမလို့နားကကြားမတာဝင်သူ့မှာလှုပ်ပြီးသားကြားနေတယ်။အဲ့နားကကြားရတဲ့အဟောအပြောကိုခန္ဓာမှာဘယ်လိုရည်ရွယ်ပြီးတော့ဟောနေတာလဲ။ဘယ်လိုသဘောကိုရည်ရွယ်ပြီးတော့ဟောနေတာလဲ။သဘောကိုနားရတာအပြောနားရတာမဟုတ်ပါဘူး။အပြောနားလို့ကတော့မိမိတို့ဟောခလေးတွေနားတယ်လို့မျိုးဖြစ်အဲ့သဘောကိုနားတတ်မှလူကြီးတွေနားတဲ့နည်းကိုရခလေးဆိုတော့ခလေးသိနေနိုင်အပြောလောက်ပဲနားလို့ရလူကြီးဆိုတော့အတွေးခေါ်ပါတယ်ဉာဏ်ရှိတယ်အတွေးခေါ်ဉာဏ်နဲ့သဘောနာတတ်မှာဒါလူကြီးတွေအတွေးခေါ်ပါပြီးတော့ဉာဏ်ရှိတဲ့လူတွေနားတယ်လို့မျိုးလူကြီးတွေနားတဲ့နာနည်းမျိုးနားတတ်မှာမိမိတို့ခန္ဓာမှာအာထုတ်တဲ့အခါကျတော့ပုံပြတဲ့တရားတွေကိုတည်တည်ချာချာရှုမိမှာဖြစ်တဲ့အတွက်မိမိတို့အာမထုတ်ရင်ခန္ဓာမှာရှုတာဥစဉ်လဲဆရာတော်ကြီးဟောလို့ဥစဉ်သဘောပေါက်ခဲ့တာကိုတဆင့်ပြန်ပြီးတော့ဟောပြတာပါဒါကြောင့်မို့ဒီတိုင်မှာလဲမိမိတို့ခန္ဓာမှာပေါ်ပြတဲ့တရားတွေကိုသေသေးချာချာလေးရှုမှတ်ပွားများရအောင်အဲဒီတိုင်မှာလဲထိုင်ဖို့အတွက်အာလုံလောက်ချီနမောတတ္တသုံးခြင်းဆိုကြရအောင်